ိုင်းနိုင်ငံရောက်မြန်မာရှိတောင်းတူမာတွေကိုအကူအညီပေးနေပြီးအကြောင်းမျိုးကြောင့်အလုံးမလုံးနိုင်ပဲဒုက္ခရောက်နေသူတွေကိုလည်းနေစရာပေးဆောင်ရှောက်ထားတဲ့ AAC မဟာမိတ်အဖွဲ့ကိဟာကိုထိုင်းစစ်တပ်ရဲတပ်ဖွဲ့နဲ့အာဏာပိုင်တွေအော်တိုဘလာ၁၀ရင်းဒီကရှောက်တခင်ဝင်ရောက်စစ်ဆေးပါတယ်။အဲ့ဒီကိဟာကိုပိတ်ဖို့ထိုင်းအာဏာပိုင်တွေကဖိအားပေးတယ်လို့ကိဟာမှာခိုးလုံနေတဲ့အလုံးသမား၁၀၀ကျော်ထွက်သွားအောင်ဖိအားပေးတဲ့အနေနဲ့ကိဟာရဲ့ရေနဲ့မီးကိုချက်တော့လိုက်ပါတယ်။ဒီရဲ့ထိုင်းပြည်ဆိုင်တဲ့တော့မအေးမာကသတင်းပေးပို့ထားပါလေ
။ထိုင်းနိုင်ငံမှာရှိတဲ့မြန်မာရှစ်ပြားတို့ဓမ္မကြီးလုပ်နေတဲ့ AAC မှာမိတ်ဖွဲ့ဟာတီထောင်ထားခဲ့တာ၄နှစ်ခန့်ရှိပြီဖြစ်တယ်လို့မြန်မာလူ့သမားတောင်းကနန်းလောက်ကိုအကူအညီပေးခဲ့တာပါ။အခုခါမှာတော့ဒုက္ခိတတွေအပါအဝင်အခက်အခဲဖြစ်နေသူတွေကိုစောင့်ရှောက်မှုပေးနေတဲ့သူတို့ကဟာကိုပိတ်ဖို့အတွက်ဖိအားပေးခံခဲ့ရကြောင်း AAC မှာမိတ်ဖွဲ့ကတာဝန်ရှိသူတူဖြစ်တဲ့ကိုရဲမင်းကပြောပြပါတယ
်။သူကဟိုတနေ့ရလဲဝင်တယ်ပြီးရင်နောက်ထပ်ဒီနေ့ကတော့စစ်တပ်ကထိုင်းစစ်တပ်ကထိုင်းရေရောထိုင်းလာဝကရောပြီးတော့အလုသမားနဲ့ပတ်သက်တဲ့အဖွဲ့အစုံရောဝင်ပြီးတော့ဝင်ဖြစ်ပြီးတော့စစ်တပ်စစ်တပ်ဆင်မဟုတ်တော့ဘူးမရဲ့ဟိုပြောရမယ်ဆိုမှစစ်တပ်ဆင်မဟုတ်တော့ဘူးသူကဒီကရားကြီးကိုပိတ်ခိုင်းတာမီးရဲ့မီးဖြတ်တယ်ရေးဖြတ်တယ်ဒီလူသမားတွေနောက်ထပ်မလာနဲ့တော့ပြီးဒီလူသမားတွေညနေ6နာရီတွင်အပီးထွက်သွားတော့ဆိုပြီးတော့ပြောတာဒီလူသမားတွေပြန်သွားတော့ဆိုပြီးတော့ဘယ်သွားမလဲဒီလူသမားဘယ်သွားနေရမှာလဲမ
ဒီမှာမိတ်ဖွဲ့ရဲ့ဒီဟာမှာဆောက်ရှောက်ထားတဲ့မြန်မာရှစ်ပြောင်းလို့တမတရားကျော်ရှိပြီးလုပ်ငန်းဝင်အတွင်းမှာခြေတဲ့လက်ပြက်ဖြစ်လို့လာရောက်ခိုးလုံနေကြသူတွေအမှုရင်ဆိုင်နေရသူတွေနှစ်နိုင်ငံသဘောတူညီချက်နဲ့လာပြီးဒုက္ခရောက်နေတဲ့ MOU လို့တမတွေလည်းပါဝင်တာပါ AAC မှာမိတ်ဖွဲ့ရဲ့ဒီဟာမှာနေထိုင်နေတဲ့အလို့တမတွေအတွက်တခြားရှစ်ပြောင်းလို့တမတွေကစားရရာတွေကိုအကူအညီပေးထားတာဖြစ်ပါတယ်အခုလိုမျိုးဒီဟာကိုစစ်ဆေးမှုတွေလုပ်တာဖိအားပေးမှုတွေလုပ်တာဟာအကျဉ်းချုပ်ရှိပြီဖြစ်ပေမဲ့အလုတ်သမားတွေကိုဖမ်းဆီးခေါ်ဆောင်သွားတာမျိုးတွေတော့ထိုင်းအနာပိုင်တွေကမလုပ်ခဲ့ပါဘူး။ဒါပေမဲ့အခုတချိန်မှာတော့ရေမီးဖြတ်ထားလိုက်တဲ့အတွက်လူတရားကျော်ဟာအခက်အခဲတွေကြုံနေရပါတယ်။ဂီဟာပိတ်ဖို့ဖိအားပေးတဲ့အနေနဲ့လုပ်တာဖြစ်တယ်လို့လည်းကိုရဲမင်းကဆိုပါတယ်။ဒါပေမဲ့ဂီဟာမှာနေထိုင်နေသူတွေကတော့သွားကြရနေထိုင်ကြရမရှိတဲ့အတွက်ဂီဟာကနေထွက်ခွာမပေးဘဲဆက်လက်နေထိုင်နေကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာတိုင်ရုံးကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ AAC အဖွဲ့ဟာမြန်မာရှေ့ပြောင်းလို့သမားရေးကိစ္စတွေကိုကုညီဆောင်ရွက်ပေးခဲ့တာကြောင့်အလုသမားတွေအနေနဲ့သူတို့ရဲ့နေနာကြီးဓာတ်တန်း80လောက်ရရှိအောင်ဆောင်ရွက်နိုင်ခဲ့ပါတယ်။ရာကနန်းလောက်ရှိတဲ့လူကုန်ကူးခံရတဲ့သူတွေကိုလည်းကယ်ဆယ်ကူညီခဲ့တာပါ။တောင်ကနန်းလောက်ရှိတဲ့ရှေ့ပြောင်းလို့သမားတွေကိုလည်းကူညီခဲ့ပါတယ်ရှင်။